I congratulate Nadia Murad and Dr. Denis Mukwege on being awarded the 2018 Nobel Peace Prize.
Nadia Murad and Dr. Denis Mukwege, the first session Nobel Peace Prize recipient, are going to be presented. In this case, we are going to have a very special occasion. We are going to have a very special occasion. We are going to have a very special occasion.
Norway nanga Oslo chi sai Nobel Peace Committee ga 2018 Nobel Ninja Yi su shin dui phi Iran nanga ga Yazidi Amyo Tami Nadia Murad ne Congo Tamra nanga ga Ta Phwa ne Mia Paregu Dr. Denis Mukwege ro gu pu twe chi mi ne chang October la 5 ya ni ga thauk pyan chin nya lai pi de naw Kula Samga Twi Mu Chou Antonio Guterres ga akhu lo su shin ne u gu chi chu pyo cha twa da ga Iran nanga myaw pai ni Yazidi မျိုးနွယ်ဝင်ဖြစ်တဲ့ Nadia Murad ဟာ2014ကသူအသက်22နှစ်အရွယ်မှာထိုးစင်ကော်ချိုးဆိုတဲ့ကျေးရွာကို Dash IS စစ်သွေးကြွတွေဝင်ရောက်စီးနင်းပြီးဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ Yazidi အမျိုးသမီး6000ကျော်နဲ့တူးပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ် Guterres က
Nadia Murad gave voice to unspeakable abuse in Iraq.
Nadia Murad ဟာအီရတ်နိုင်ငံမှာစစ်ကိုဆူရောလာတဲ့လူရက်တွေကြီးလွန်ခြင်းခံခဲ့ကြရသူအရေးကိုဆွေးရှုဆောင်ရွက်ပေးခဲ့သူပါအစွန်ရောက် Dash အကြံဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားခဲ့ရတာဖြစ်ပါတယ်ဂါဇိုးမှုနဲ့မူရေးဆေးနှိမ်ရေးဆိုင်ရာကုလသမဂ္ဂရဲ့2016ဖြစ်ကြည်ရေးတန်တမန်အဖြစ်သူဟာလူကူကူခံရသူတွေနဲ့လိင်ပိုင်းဆိုင်ရာကြုံပြုခံရသူတွေကိုသာဆွေးရှုဆောင်ရွက်ခဲ့တယ်လို့ဒီမူကျူလန်တွေကိုအရင်ယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရီကူဒေါက်တာဂက်ဒစ်မူဂိုဂီကတော့ဘူကာဘိုမှာပန်ကြီးဆိုတဲ့ဆေးရုံကိုမှတ်တည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအဓမ္မပြုကျင့်မှုကိုစစ်နယ်နဲ့တွင်အသုံးပြုခဲ့တဲ့လက်နက်ကိုင်သဘုံလူရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနည်း18နှစ်လောက်ကဒီစဉ်ခွဲစိတ်ကူတာမှု10ချိန်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတရက်စ်က
ဒေါက်တာဒန်နစ်မူကွေဂေ has been a fearless champion for the rights of women caught up in armed conflict
ဒေါက်တာဒန်နစ်မူကွေဂေဟာစစ်တပ်ရဲ့ကံပတိပခမှာအမှတ်ပြုခြင်းခံရသူဒုံဝင်ဖြတ်ခံရသူတွေနဲ့အခြားရဆက်ကြံကြုတ်လာတဲ့ချိုးဖောက်မှုတွေကိုခံစားခဲ့ကြရတဲ့အမျိုးသမီးများအခွင့်အရေးအတွက်စက်တီရှိရှိဆွေးရှုဆောင်ရွက်ခဲ့သူပါသူသက်အန္တရာယ်ချင်းချောက်ချင်းခံရပေမဲ့သူဟာကွန်ဂိုသမ္မတနိုင်ငံမှာတန်ဇီဆေးရုံကိုဖွင့်လှစ်ပြီးစေဝါကုသပေးခဲ့သူပါကုလသမဂ္ဂကသူ့ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးခဲ့ပါတယ်ဆေးတွင်အမျိုးသမီးတွေအပေါ်တုံ့နှုတ်ထောက်ချပွဲပြည်မှုတွေကျူးလွန်ခဲ့ကြတာတွေနဲ့ပတ်သက်လို့သူကကမ္ဘာကနိုးကျမှုရအောင်စွန့်ဆောင်နိုင်ခဲ့သူဖြစ်ပါတယ်သူဟာကျန်ကျင်တဲ့ခွဲစိတ်ဆရာဝန်တူအနေနဲ့ပြင်းထန်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားခဲ့ကြတဲ့အမျိုးသမီးတွေကိုကူစားပေးခဲ့တဲ့အပြင်စိတ်ဓာတ်ကိုပါပြန်လည်ခိုင်မာအောင်လုပ်ပေးခဲ့သူပါ
ဘူရက်နာဒီယာရောဒေါက်တာဒန်နစ်မူဂိုဂီကောနှစ်ဦးလုံးတို့ဟာဆာကရော့ဖ်နင်ဂျာယေးဆုရှင်တွေလည်းဖြစ်ကြပါလေဒေါက်တာမူဂိုဂီကနိုဘယ်နင်ဂျာယေးဆုချီးမြှင့်ခံရမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါလေ
The Nobel Prize is for usOn the expression that the international community understand and the recognition of the
Nobel Peace Prize ချီးမြှင့်ခြင်းဟာမိမိုင်းဆိုင်ရာအကြံဖက်မှုခံကြရတဲ့အမျိုးသမီးတွေခံစားရမယ့်ဘေးဒုက္ခကိုနိုင်ငံတကာကနားလည်သဘောပေါက်တယ်ဆိုတာကိုအတိအမှတ်ပြုရရောက်ပါတယ်ဒီလို Nobel Peace Prize ဟာအမျိုးသမီးတွေကိုရည်စူးတာဖြစ်တယ်လို့ကွန်ဂိုအတွက်လည်းငြိမ်းချမ်းရေးဆုဖြစ်ပါတယ်ဒါကြောင့်ကွန်ဂိုတနင်္ဂနွေလုံးစီးလုံးညီညွတ်ကြပြီးငင်းငယ်ရေးအတွက်ဆောင်ရွက်ကြပါစို့ငင်းငယ်ရေးဟာလူတဦးတယောက်တည်းနဲ့တိဆောက်လို့မရပါဘူးကွန်ဂိုမှာလူတိုင်းပါဝင်ကြိုးပမ်းရမှာဖြစ်ပါလေ
ရာစဒီလူခွေလှူရှားသူနာဒီယာမူရက်ကတော့နိုဘယ်ငင်းငယ်ရေးဆုအချီးမြှင့်ခံရမှုအတွက်သူ့ရဲ့တာဝန်ပူကြီးလာတယ်လို့ဆိုပါလေ
အာနီ قطعت طريق كل الصعب الاربع سنوات اللي
في كده لو نه ها ကျမအတွက်တိတ်ကိုခက်ခဲစားပါတယ်ကျမခံစားရတဲ့ဒုက္ခတွေအကြောင်းအများကြီးအောင်ကျမကြိုးစားခဲ့ပါတယ်။ကျမဆောက်ထုတ်ခဲ့ပြီးတဲ့နောက်ကျမကိုယ်ရခံစားချက်တွေအကြောင်းထုတ်ဖို့ပြောချင်စိတ်တိတ်မရှိတော့ပါဘူး။က ကျမအကြောင်းမပြောတော့ဘူးလို့ကျမစဉ်းစားခဲ့တယ်။တခြားမိန်းကလေးတွေလိုကျောင်းတက်ဖို့အတွက်ဦးစားပေးချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့ကျမအပေါ်မှာတာဝန်ကြီးတဲ့ကျလာပြီလို့ကျမခံစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကျိုးပန်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘဝကိုဆက်ပြီးရင်ဆိုင်ဖို့အတွက်အားအင်တွေကုန်ခန်းခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာအကျန့်ဖက်ခံခဲ့ရတဲ့တန်းပေါင်းများစွာရှိတဲ့အမျိုးသမီးတွေအနေနဲ့ကျမတဦးအပါဝင်ဖြစ်ပါတယ်။ဒီအမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်။အမျိုးသမီးတွေရဲ့အတန်တွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြတဲ့ဆိုးဝါးလာတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ်
။ဒါဒီယာမူရထာမူဆိုးမျိုးမှာကြောင်းစားခံခဲ့ရပြီး ISIS လူတွေကလူမြောက်ခဲ့တဲ့အချိန်ကစလို့ဇာစရီအမျိုးသမီးတွေလူမြောက်ရေးအတွက်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရစီနဲ့ရာဇဝမှုနှိမ့်နေရေးဆိုင်ရာချစ်ချည်ရေးပန်တမန်နဲ့ဖြစ်ပါလေ။ရာဇသည်အမျိုးသမီးများအရေးကဘာကတီအောင်လို့ကြမှုဆောင်ရွက်ရာမှာလူခွေးရှိနေအယ်မာကလူနီနဲ့လေသူကလက်တွဲဆောင်ရွက်ခဲ့သူပါ။ကုလသမဂ္ဂညီလာခံကြီးမှာအယ်မာကလူနီနဲ့သူနာဒီယာတို့ကလို့ကြမှုရရှိစေဖို့ကြိုးပမ်းရာမှာအယ်မာကလူနီကနာဒီယာဖြစ်ရတဲ့ပတ်သက်လို့အခုလိုပြောခဲ့ပါလေ။
Two summers ago, her life as a 21-year-old student was shattered when ISIS took over her village. She was forced to
get in the nick with Galaga. To her, a 10-year-old child was in the nick with Galaga. ISIS took over her village. She was forced to get in the nick with Galaga. To her, a 10-year-old child was in the nick with Galaga. To her, a 10-year-old child was in the nick with နာဒီယာကိုယ်တိုင်ကလည်း IS ကျောင်းဖက်သမားတယောက်လက်ကနေနောက်တယောက်လက်ကိုဆွဲပြောင်းခံခဲ့ရတယ်။သူကိုသူတို့ဘာသာအရအတင်းအဓမ္မဝိပုခိုင်းနေအလှပြင်ခိုင်းနေပြီးတော့အဓမ္မပြုကျင်နေတညတော့ IS ဒီဝိုင်းအဓမ္မပြုကျင်လို့သူတတိမိသွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါ။ဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါလေ။
She has defied all the labels that life has given her.
Nadia ha tu bwa ma shun twi ya de akhet khe dwi ku chaw twa nai khe tu ba. Bi ba me phit de atama phyu chin khan ya de, lein jun pyu khan ya de, dukkha de phit khe de. Tu ko dai ne bwa ti ti bi ku thu chaung nai khe de. Bwa ku tat ti shi shi yin san ye khe de. Ya gi di khong chaung phit de, a myo thami a chaw daw chaung phit de. Nu bai nyin chan ye su shin phit de, a ni tin twin khan ya de.ကုလသမဂ္ဂမူရစီနဲ့ရာဇဝမှုတိုက်ဖြည့်ရေးဆင်ရချစ်ရေးတန်တမာလေးဖြစ်ခဲ့တယ်။နာဒီယာတို့ကျမကူညီပါလေ။ကျမတို့ဒွေနီနဲ့နာဒီယာကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးတွေကိုအကအကွယ်မပေးနိုင်ခဲ့တဲ့အတွက်တောင်းပန်ပါလေ။နာဒီယာရဲ့ဘဝကိုဖျက်ဆီးဖို့ကြိုးစားခဲ့ကြသူတွေကိုအသိပေးလိုပါလေ။နာဒီယာမူရထာဘဝကိုအရှုံးမပေးဘူး။တတိရှိရှိအငယ်ပဲထုတ်ပေါ်ပြောကြားသွားမယ်သူဆိုတာပါပဲလို့အမကလူကြီးကပြောသွားခဲ့တာပါ2018နိုဘယ်ဂညာရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကျန့်ဖက်ခံရတဲ့ရာဇဒီဆီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်စူဒန်ဘို့ရည်ရွယ်ကြောင်းလေဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင
်Cause it only serves to make me more determined to achieve my final goal. And I'll come back even stronger, not an hour.